COVID ကယောဂါကာလမှာမြန်မာပြည်အဝန်းကကျောင်းတွေပိတ်ထားပေမဲ့ကချင်လူမျိုးရေးအဖွဲ့ KIO မြောက်ပိုင်းတိုင်းဒေသကကျောင်းတွေကိုစက်တင်ဘာလလောက်ကပြန်လည်ပွင့်လှစ်ခဲ့တာပါပြီးခဲ့တဲ့ရက်ပိုင်းကတော့ကချင်ပြည်နယ်အင်ဂျန်ရံမြို့နယ်အန်ကွန်လကြီးွာကအထက်တန်းကျောင်းမှာကျန်းမာရေးစစ်ဆေးခဲ့ရမှာတော့ကျောင်းသား400ကျော်လောက်မှာ COVID ပိုးတွေ့ရှိခဲ့ကြောင်းအင်ဂျန်ရံဒေသခံတယောက်ကပြောပါတယ်အင
်ဂျန်ရံမြို့နယ်အန်ကွန်လကြီးွာပေါ့แกว่าที่ชมเนี่ยชื่อเนี่ยเยอะมากนะแต่มามันเนี่ยคือแต่ว่าชื่ออ่ะจะคิดแต่อาคามาว่า400จอบ400จอติเจออะไรตาเลยผมก็มาจะที่ทีซีโพดาเนี่ยอาชีบ่เนาะอาชีชัดโพดาเนี่ยตั้งได้ที่ทักแค่ตั้งได้บ่ลาเลยได้โพดาชื่ออ่ะบ่ไอ้ว่า
အန်ကွန်လကြီးွာဟာအင်ဂျန်ရံမြို့နယ်နဲ့စွမ်ပရာဘွန်းမြို့နယ်အစပ်မှာတည်ရှိပြီးဒီနှစ်မြို့စလုံးကကျောင်းသားတွေဟာအန်ကွန်လအထက်တန်းကျောင်းမှာလာရောက်စာသင်ကြတာပါ KIO ရဲ့လူမှုကွန်ရက်စာမျက်နှာမှာတော့အောက်တိုဘာလ23ရက်နေ့ကကျောင်းဆရာတဦးနေမကောင်းဖြစ်တာကိုစစ်ဆေးရာကကိုဗစ်ပိုးစတင်တွေ့ရှိခဲ့ကြောင်း28ရက်နေ့အထိလူ800ကိုစစ်ဆေးရာမှာတော့ပိုးတွေ့ရှိသူ449ဦးရှိကြောင်းဖော်ပြထားပါတယ်ကိုဗစ်ပိုးတွေ့ရှိသူတွေများပြားတာကြောင့်အန်ကွန်လရွာကိုလော့ဒေါင်းချထားပြီးပိုးတွေ့ရှိတဲ့လူနာတွေကိုအထက်တန်းကျောင်းမှနေရာချထားကူတာပေးနေကြောင်းလဲ KIO လူမှုကွန်ရက်စာမျက်နှာမှာဖော်ပြထားပါတယ်အန်ကွန်လကျေးရွာနဲ့အဆက်အသွယ်ရှိတဲ့ကက်သလစ်ဘာသာဖုံးတော်ကြီးတပါးကတော့သူတို့အနေနဲ့ဆေးဝါးနဲ့ဆေးပစ္စည်းအသုံးဆောင်တွေပေးပို့ထားကြောင်းမိန့်ကြားပါတယ
်ဘုရားမှာကက်သလစ်ဘာသာကျေးရွာကြီးများတော့အကြောင်းသားတွေကကတော့ကိုဗစ်ကွန်ရက်စာမျက်နှာပါတာကနပ်တဲ့ကံမြင့်တဲ့ဆိုတော့မနေ့ကပဲတဲ့ဒီနေ့ဒီကိုဗစ်ဒီတက်စ်ကစ်တို့ဒီပီဂျီတို့ဥပလိုက်ပြီးတော့သူ့လာတဲ့အစ်တော်တော့ပြေးလိုက်တဲ့တက်တဲ့အသားသာတော့အမတော့ပို့ပြီးပြေးလိုက်
ပြီးခဲ့တဲ့လပိုင်းတွေကအန်ဂျန်ရံမြို့နယ်အတွင်းစစ်ကောင်စီတပ်နဲ့ KIA အကြားတိုက်ပွဲတွေဖြစ်ပွားခဲ့တာကြောင့်လမ်းတလျှောက်မှာနှစ်ဖက်တပ်တွေကတင်းတင်းကြပ်ကြပ်စစ်ဆေးတာတွေရှိပါတယ်။ဒါကြောင့်အန်ကွန်လရွာကိုစေဝါနဲ့ရိခါပို့ဆောင်ဖို့အခက်အခဲဖြစ်မှာကိုလည်းဒေသခံတွေကစိုးရိမ်နေကြပါတယ်။ကချင်နစ်ချင်းခရိုင်အဖွဲ့ချုပ်ဥက္ကဋ္ဌဒေါက်တာကလန်စွမ်ဆွန်ကတော့ကိုဗစ်အတွက်အရေးပေါ်လိုအပ်လာရင်သက်ဆိုင်ရာအဖွဲ့အစည်းအားလုံးကခွင့်ပြုလိမ့်မယ်လို့ယူဆကြောင်းပြောပါတယ်။
ကျွန်တော်ကြားရတာတော့ဟိုအောက်ဆီဂျင်တွန်းတာမျိုးအဆင့်မဟုတ်ပဲနဲ့ရိုးရိုးဟိုတုတ်ကွေးရှားနာပုံစံမျိုးပေါ့ဆစ်လိုက်တော့ positive ဖြစ်တာပေါ့အဲ့လိုအခြေအနေမှာရှိတယ်လို့တော့ကြားရတယ်ဗျာအခြေအနေဆိုတာတို့ဘာလို့အောက်ဆီဂျင်ကျက်လက်တာတို့ဘာလို့အခြေအနေဆိုရင်တော့ကျွန်တော်ဟိုကုညီရမယ့်တောင်းရှိတယ်ဆိုတော့အလုံးနဲ့ခွင့်ပြုရမှာပါဒါတော့ဟောပေါ့ဒီထောက်ခံစာတော့လိုရပေါ့
ဒီလ23ရက်နေ့ကတော့ KIO မြောက်ပိုင်းတိုင်းဒေသဖြစ်တဲ့ပူတာအိုစွမ်ပရာဘွန်းဘက်မှာ positive လူနာ12ဦး negative center မှာဆေးဝါးကုသမှုခံယူနေသူ20ဦးနဲ့ကျန်းမာရေးစောင့်ကြည့်ခံရသူ249ဦးရှိကြောင်း KIO ကထုတ်ပြန်ထားပါတယ်။အန်ဂျန်ရံမြို့နယ်အန်ကွန်လကြီးွာကနောက်ဆုံးအခြေအနေကိုမေးမြန်းနိုင်ဖို့ KIO ကိုဆက်သွယ်ခဲ့ပြီးမဲ့တာဝန်ရှိတဲ့သူတွေမအားလက်တာကြောင့်ဖုံးလက်ခံဖြေဆိုတာမရှိခဲ့ပါဘူးခင်ဗျာ။